Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဇွန်လ10ရက်တောက်ကြတဲ့ညနေပဲ VOA တာဝန်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါလေရှင်။ကျွန်မခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါတောတာရှင်များရှင်။ဒီကနေ့ညနေခင်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်မအနားလောက်တို့ကပြောပြပေးမှာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုသမ္မတဘာရက်အိုဘားမားကဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်နဲ့တရားဝင်အဆိုပြုလိုက်ပါပြီ။နှလုံးအစားထိုးဖို့ဆိုတဲ့အကြောင်းပြချက်နဲ့အမေရိကန်နိုင်ငံကထွက်ပြီးတော့ IS အစွန်းရောက်အကြမ်းဖက်သမ္မတတွေနဲ့တွားပူးပေါင်းခဲ့တဲ့အမေရိကန်နိုင်ငံသားမိုဟာမက်ဂျမယ်ခဝီဆာအကြမ်းဖက်မှုဆွဲချက်နဲ့တရားရင်ဆိုင်ဖို့အမေရိကန်ကိုရောက်လာပါပြီ။ Israel နိုင်ငံ Tel Aviv မြို့မှာလူပေါင်း4ယောက်သေဆုံးပြီး5ယောက်ဒဏ်ရာရခဲ့တဲ့ပုတ်ထုံးတွေကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတန်ရရှိသူနောက်တူဦးကို Israel လုံခြုံရေးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညို။
ကောင်းပါပြီရှင်အခုညနေခင်းနိုင်ငံတကာသတင်းလွှာနဲ့စမဲ့အထက်မှာတော့အမေရိကန်နိုင်ငံဂျာယေဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့ပါတီတွင်သမ္မတလောင်းရှင်ပြိုင်မှုကိုသမ္မတအိုဘားမားကထောက်ခံလိုက်ပါတယ
် Look, I know how hard this job can be. That's why I know Hillary will be so good at it. In fact, I don't think there's ever been someone so qualified to
hold American သမ္မတလောင်းရှင်ပြိုင်နေတဲ့အချိန်လေးကိုနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ရပါမယ်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးတဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားယဉ်ကျေးမှုရေးကိုအရင်ဦးစားပေးမယ်ဆိုတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့ပြောကြားချက်တနိုင်ငံလုံးအပြည့်ရစာချုပ်မှာမပါသေးတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေ27ရာစုပင်လုံညီလာခံအကျိုးကျင့်ပရေးကော်မတီနဲ့တွေ့ဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့ဒီဥရောပဖလားအကစားသတင်းတပုတ်ကိုလည်းနားဆင်ကြပါမယ်ရှင်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးနောက်ဆုံးသိထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကကြေညာပါမယ်ရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုသမ္မတဘာရက်အိုဘားမားကဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်နဲ့တရားဝင်အဆိုပြုလိုက်ပါပြီ။ Republican Party ဘက်ကသမ္မတလောင်းဖြစ်လာဖို့တေချာနေတဲ့ Donald Trump ကိုအနိုင်ရဖို့ပါတီရင်းညင်ညွတ်ရေးတိဆောက်နေတဲ့အနေနဲ့ Miss Clinton ရဲ့ပါတီရင်းပြိုင်ဖက် Bernie Sanders နဲ့ Jarabri နေ့ကတနာရီကြားတွေ့ဆုံအပြီးမှာပဲအခုလိုအဆိုပြုလိုက်တာပါ။ဟီလာရီလောက်သမ္မတတာဝန်နဲ့ထိုက်တန်တဲ့သူတခြားမရှိနိုင်ဘူးလို့သူထင်တဲ့အကြောင်းသမ္မတတာဝန်ထမ်းဆောင်ဖို့လိုအပ်တဲ့ရည်စွမ်းတက်တီအပြည့်ရှိသလိုစာနာနားလည်ပြီးကျင်နာတနာတက်တဲ့သူတယောက်ဖြစ်တဲ့ Miss Clinton ကိုထောက်ခံတဲ့အကြောင်းနဲ့ဟီလာရီနဲ့အတူရပ်ပြီးတော့လာမယ့်ရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးသွားမယ်လို့ Clinton လှုပ်ရှားမှုအဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုခွေထဲမှာသမ္မတ Obama ကပြောသွားပါတယ်သမ္မတတာဝန်ဟာဘလောက်ထိခက်ခဲရဲဆိုတာကိုသူကောင်းကောင်းသိထားပြီးတော့နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်သမ္မတကရောဟောင်းတယောက်လည်းဖြစ်တဲ့ Miss Clinton အနေနဲ့ဒီတာဝန်ကိုကောင်းကောင်းယူနိုင်တယ်ဆိုတာကိုသူယုံကြည်တယ်လို့ Mr. Obama ကပြောသွားပါတယ်။လာမယ့်ပုတ်ထုနဲ့ Wisconsin ပြည်နယ်မှာပြုလုပ်မဲ့ Miss Clinton ရဲ့မဲဆွဲစည်းရုံးပွဲမှာသမ္မတ Obama ပထမဆုံးအကြိမ်ပါဝင်စည်းရုံးရေးဆင်းမဲ့အကြောင်းသမ္မတ Amy Roth ကပြောထားပါတယ်။
Israel နိုင်ငံ Tel Aviv မြို့မှာလူ၄ယောက်သေဆုံးပြီး၅ယောက်ဒဏ်ရာရခဲ့တဲ့ဗုဒ္ဓဟူးနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တန်ရာရှိသူနောက်တဦးကို Israel လုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်ပါတယ်။၃ယောက်မြောက်ဖမ်းဆီးခံရသူကိုတော့ Jordan မြို့အနောက်ဘက်ကန် Yarden မြို့မှာကြာသပတေးနေ့ကဖမ်းဆီးလိုက်တာပါ။ဗုဒ္ဓဟူးနေ့တုန်းကဈေးဝယ်တွေညစာစားနေသူတွေနဲ့စီကားနေတဲ့ဈေးတခုထဲမှာပြစ်ခတ်တိုက်ခိုက်ခဲ့ကြတဲ့ Yarden မြို့ကပါလက်စတိုင်းဝန်ကြီးကို၂ဦးနဲ့အတူအခုဖမ်းဆီးခံရသူတို့ပူးပေါင်းတိုက်ခိုက်ခဲ့ကြတာလို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောပါတယ်။သူတို့ကိုတော့လောလောဆယ်အကျဉ်းထောင်ထဲမှာထိန်းသိမ်းထားပါတယ်။ဒီလိုတိုက်ခိုက်မှုတွေကိုအစ္စရေးဘက်ကပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့အရင်ကကတိပေးထားတဲ့အတိုင်းအခုတိုက်ခိုက်ခံရမှုအပြီးမှာပဲပါလက်စတိုင်းသား8,300ကိုရမဒန်ဥပုသ်လအတွင်းခီးသွွာလာခွင့်အစ္စရေးဘက်ကပိတ်ပင်လိုက်ပါတယ်။ယတံမြို့ကိုတခြားဒေသတွေနဲ့အဆက်အသွယ်လုပ်လို့မရအောင်တရားစောင့်ကြပ်ထားပြီးတော့တိုက်ခိုက်သူတွေနဲ့အမျိုးနွယ်တူသူတွေရဲ့အလို့လောက်ကင်ခွင့်ခွင့်ပြုချက်ရာနဲ့ချီကိုလည်းဖျက်သိမ်းပစ်လိုက်တယ်လို့ဝန်ကြီးချုပ်နတညာဟုကပြောပါတယ်။လုံခြုံရေးတိုးမြင့်မှုစီစဉ်နေတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးခင်ဗျာ
။နှလုံးအစားထိုးဖို့ဆိုတဲ့အကြောင်းပြချက်နဲ့အမေရိကန်နိုင်ငံကထွက်ပြီး IS အစွန်းရောက်အကြမ်းဖက်သမားတွေနဲ့တွားပူးပေါင်းခဲ့တဲ့အမေရိကန်နိုင်ငံသားမိုဟာမက်ဂျမယ်ခဝီဆာအကြမ်းဖက်မှုဆွဆွဲချက်နဲ့အကြမ်းဖက်မှုဆွဲချက်နဲ့တရားရင်ဆိုင်ဖို့အမေရိကန်နိုင်ငံကိုပြန်ရောက်လာပါပြီ။ကြာရာပတင်းနေ့မှာဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမှာကဝစ်ကိုတရားရုံးတင်ခဲ့တာပါ။ IS တို့နဲ့ပူးပေါင်းဖို့ထွက်သွားကြတဲ့ကဝစ်ကိုသူ့မိသားစုဝင်နဲ့ခုမှပထမဆုံးအကြိမ်ပြန်တွေ့ကြရတာဖြစ်တယ်လို့သူ့ရဲ့အကျိုးဆောင်ရှင်ကဆိုပါတယ်။မတ်လအတွင်းကကတ်ပက်ရှ်မာကာတပ်တွေကသူ့ကိုအီရတ်နိုင်ငံမြောက်ပိုင်းမှာဖမ်းဆီးလိုက်တဲ့အချိန်မှာပဲအသက်26နှစ်အရွယ်ကဝစ်အကြောင်းသတင်းတွေမှာအထင်ရှားစပြီးပါလာတာပါ။သူဟာစစ်မြေပြင်အတွင်းဖမ်းမိတဲ့အမေရိကန်နိုင်ငံသား IS အကြမ်းဖက်သမားအနေနဲ့ငယ်ထဲကတယောက်ဖြစ်ပါတယ်။ IS တွေကိုကူညီထောက်ပံ့နေ၊ကူညီထောက်ပံ့မှုကြံစည်တယ်ဆိုပြီးကဝစ်အပေါ်ဆွဲချက်တင်ထားတာပါ။ စွဲချက်တွေအတွက်အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်တော့အများဆုံးထောင်ဒဏ်20ဒဏ်ငွေဒေါ်လာ2သိန်းခွဲနဲ့အကျဉ်းချပြီးပြန်လို့ရင်တော့ဘဝတသက်သာစောင့်ကြည့်ခံရရမယ့်ပြစ်ဒဏ်တွေချမှတ်ခံရနိုင်ပါတယ်။ကဝစ်အနေနဲ့အပြစ်ရှိတယ်မရှိဘူးဆိုတာပြောဖို့မလိုအပ်တယ်လို့အစိုးရရဲ့တရားရုံးလျှောက်ထားချက်တွေကိုအလွန်အကျွံလိုက်ကြည့်တာမျိုးမလုပ်ဖို့ကိုလည်းသူ့ရဲ့ရှင်တွေကတတိပေးထားပါရဲ့ရှင်။
ကမ္ဘာ့လက်ဝဲသမားကြီးမိုဟာမက်အလီရဲ့မွတ်စလင်ထုံးနှံအစင်လာနဲ့ကျင်းပခဲ့တဲ့နိုင်အခမ်းအနားကိုကျသရီနေကကန်တက်ကီပြည်နယ်လူဝဲမြို့မှာကျင်းပခဲ့ပြီးတော့လူပေါင်းထောင်နဲ့ချီတက်ရောက်ခဲ့ကြပါတယ်တက်ရောက်လာသူတွေထဲမှာလူကြီးလူငယ်လူမျိုးဘာသာပေါင်းစုံနဲ့ပါဝင်ခဲ့ပါတယ်ကမ္ဘာ့ heavyweight champion ဟောင်းအလီဟာခြေရည်လက်တွေတုံပြီးတော့အုံနောက်နဲ့အာရုံကျော်ဆိုင်ရာပါကင်ဆင်ယောဂါကိုနှစ်ပေါင်းများစွာခံစားလာခဲ့ပြီးတဲ့နောက်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါနဲ့ပြီးခဲ့တဲ့သတင်းဘက်ကအသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့တာပါအဲ့ဒီအခမ်းအနားကိုအလီရဲ့ဇာတိမျိုးဖြစ်တဲ့လူဝဲမျိုးကသူကျေးဇာလုပ်ဝိသမားအဖြစ်နဲ့ပထမဆုံးထိုးသက်ခဲ့တဲ့နေရာမှာကျင်းပခဲ့တာပါ။အစ္စလမ်ဘာသာရဲ့ထုံးနှံအစဉ်လာရကျင်းပခဲ့တဲ့ဒီအခမ်းအနားကိုမွတ်စလင်ဘာသာရေးဆရာဇိုင်ယီရှခီယာကဦးဆောင်ဝတ်ပြုခဲ့တာဖြစ်ပြီးတော့မွတ်စလင်အမျိုးသားတွေနဲ့အမျိုးသမီးတွေကတီးကြစီခွဲပြီးတော့ဝတ်ပြုခဲ့ကြတာပါ။ဒါ့ပြင်ဒီကနေ့တောက်ကြနေမှာတော့ဘာသာပေါင်းစုံကလူမျိုးပေါင်းစုံပါဝင်တဲ့မိုဟာမက်အလီအမတ်တရအောင်မေးပွဲအခမ်းအနားကိုဒီလူဝဲမျိုးမှာပဲထပ်မံကျင်းပပြီးတော့အဲ့နောက်သူ့ရဲ့ရုပ်အလောင်းကိုမြုပ်နှံတင်းကြိုသွားမှာဖြစ်ပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆီးရီးယားနိုင်ငံအတွင်းကတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့မြို့တမျိုးကိုလှစ်နှစ်အတွင်းပထမဆုံးအကြိမ်အဖြစ်နိုင်ငံတကာကူညီရေးအဖွဲ့တွေကနေအစားအသောက်နဲ့လူမှုကူညီရေးပစ္စည်းတွေကိုပေးပို့ခွင့်ရလိုက်ပါပြီဆီးရီးယားနိုင်ငံတွင်တပုံတွေထိန်းချုပ်ထားတဲ့ဒေသအတော်များများထံလူမှုရေးအဖွဲ့တွေတွားရောက်ခွင့်ကိုအစိုးရကခွင့်ပြုပေးလိုက်တာပါမြို့တော်ဒမတ်စကတ်အနောက်တောင်ဘက်ပိုင်းကဒါရာယာမြို့ခံတွေအတွက်တလဆာအစားအသောက်တွေနဲ့ဆေးဝါးတွေပေးပို့ခွင့်ကိုဆီးရီးယားအာရဗ်လာဂျန်နီအဖွဲ့နဲ့ကုလသမဂ္ဂကိုမနေ့ကြာတာပြင်းနေညကမှခွင့်ပြုပေးလိုက်တာဖြစ်ပါတယ်ဒရာယာမြို့ကို2012ခုနှစ်ကတည်းကတပုံတွေထိန်းချုပ်ထားကြတာဖြစ်ပါတယ်။လူပေါင်း 2400 အတွက်တလဆာလုံလောက်တဲ့အစားအသောက်တွေနဲ့ခမန်းချေလူပေါင်း 4000 လောက်အတွက်တလဆာကျမရေးဆိုင်ရာ PC တွေကိုပေးပို့သွားမယ်လို့ကုလသမဂ္ဂပြောခွင့်ရယန်လာကီကသတင်းထောက်တွေကိုပြောပါရယ်။ဆီးရီးယားနိုင်ငံအတွင်းလက်နက်ကင်တပ်တွေဝိုင်းခံထားရတဲ့ဒေသတွေမှာလက်တလောနေထိုင်သူပေါင်း6သိန်းနီးပါးရှိနေပြီးဒီထဲမှာလူပေါင်း 4000 ကျော်ကအစိုးရတပ်တွေရဲ့ဝိုင်းရံခံရရတာဖြစ်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရယ်။
လွန်ခဲ့တဲ့နှစ်နှစ်ကကွာလာလမ်ပူကနေပေကျင်းကိုအသွာလမ်းမှာပျောက်ဆုံးသွားတဲ့မလေးရှားလေယာဉ် MH370 ကားလို့ယူဆတဲ့အပိုင်းစတွေကိုစမ်းစစ်ဖို့ဩစတြေးလျနဲ့မလေးရှားစုံစမ်းစစ်ဆေးသူတွေစိတ်အားထက်သန်နေကြပါတယ်ခီးတယ်နဲ့လေယာဉ်အမှုတန်းစုစုပေါင်း239ဦးလိုက်ပါသွားတဲ့ဒီလေယာဉ်ဟာ2014ခုနှစ်မတ်လအတွင်းကပျောက်ဆုံးသွားခဲ့တာပါအဲ့ဒီပျောက်ဆုံးလေယာဉ်ကားလို့ယူဆတဲ့လက်လော့တွေ့ထားတဲ့အပိုင်းစတွေကိုဩစတြေးလျတောင်ဘက်ပိုင်းကကျွန်းတစ်ခုနဲ့မာဒဂတ်စကာရေလက်ကြားကကမ်းခြေတွေမှာတွေ့ရတာပါမာဒဂတ်စကာရေလက်ကြားမှာတော့လေရင်ထိုင်ခုံနဲ့တောင်မန်စီကအပိုင်းစားတစ်ခုကိုတွေ့ရတာဖြစ်ပြီးဩစတြေးလျကကန်ဂရူးကျောမှာတော့ no step မနှင်းရလို့ရေးထားတဲ့အပိုင်းစားတစ်ခုကိုတွေ့ထားတာဖြစ်ပါတယ်သမုတ်တရားတဲကို MH340 လေးပြတ်ကျသွားတာဖြစ်မယ်လို့တာဝန်ရှိသူတွေကထင်မြင်ယူဆထားပေမဲ့လည်းအခုချိန်ထိတော့ရေအောက်မှာလင်းပြတ်ကိုရှာမတွေ့သေးပါဘူးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟိန္ဒူဖျားเจ้าကအလုတ္တမတူဒီကနေ့မနေ့စစောလမ်းလျှောက်နေချိန်ဓာတ်နဲ့အသေးခုတ်တက်ခံခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတဝမ်းကဘာသာရေးလူနည်းစုတွေစစောဝဝတက်ခတ်ခံရတဲ့အထက်ဒါနောက်ဆုံးဖြစ်ရပါ။အသက်62နှစ်အရွယ်နီယာရာဂျန်ပန်ဒေဟာအနောက်မြောက်ပိုင်းပန်ဘတ်ခရိုင်မှာလမ်းလျှောက်ထွက်နေချိန်ဘသူဘဝမသိရတဲ့သူတွေကတိုက်ခိုက်တာဖြစ်ပြီးနေရာမှာတွေမဲ့ပွဲချင်းပြီးတိုက်ဆုံခဲ့ရတာပါ။အခုတိုက်ခိုက်မှုကိုဘယ်သူကမှသူတို့လက်ချက်လို့မပြောပေမဲ့ဒေသဆိုင်ရာရဲတပ်ဖွဲ့ကတော့အလားတူတိုက်ခိုက်မှုမျိုးတွေကိုအစ္စလာမစ်ခေတ်သွေးကြွားတွေကပဲလှုံ့ဆော်လက်ရှိတဲ့အကြောင်းပြောပါရယ်။ပြီးခဲ့တဲ့3နှစ်အတွင်းဒီလိုအလားတူတိုက်ခိုက်ခံရပြီးတေဆုံသူ40ကျော်ရှိပြီးတော့ပြီးခဲ့တဲ့လအနေငယ်အတွင်းမှာတော့တိုက်ခိုက်မှုတွေပိုဆိုးလာခဲ့ပါရယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲဟိန္ဒူဘုန်းကြီးတယောက်ဖျားကျောင်းအသွာလမ်းမှာတိုက်ခိုက်ခံခဲ့ရတာပါ။အရင်ကတက်ခက်ခံရသူတွေထဲမှာတော့လိန်တူစုံမဲ့သူအရေးလှုပ်ရှားသူတွေလွတ်လပ်တဲ့အတွေ့အမြင်ရှိတဲ့ပညာရှင်တွေဘာသာရေးဂိုင်းကနဆွဲကင်းတဲ့ဘလော့ဂါတွေပါဝင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဘာသာရေးအဆွဲကင်းတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့လို့နိုင်ငံလူဦးရေရဲ့90%ခန့်လောက်ကမွတ်စလင်တွေဖြစ်ပါတယ်။
ယူရို2016ဥရောပဖလားဘောလုံးပွဲကိုပြင်သစ်နိုင်ငံမှာဒီကနေ့တောက်ကြနေ့မှာစတင်ကျင်းပတော့မှာဖြစ်ပါတယ်။နိုင်ငံပေါင်း24နိုင်ငံရှင်ပြိုင်ကြမဲ့ဒီဥရောပဖလားဖွင့်ပွဲကိုတော့ Paris မြို့မှာကျင်းပမှာဖြစ်ပြီးတော့ပြင်သစ်အာဏာပိုင်တွေဟာပြိုင်ပွဲကိုအင်ရှင်အဖြစ်နဲ့အဆင်ပြေပြေကျင်းပနိုင်ဖို့အတွက်အရှိန်အဟုန်မြင့်လှုပ်ဆောင်နေကြပါတယ်။ပွဲဥရောပအဖြစ်နဲ့အင်ရှင်ပြင်သစ်အသင်းနဲ့ရိုမေးနီးယားအသင်းတို့ Paris မြို့က Stade de France ကွင်းမှာကစားကြမှာဖြစ်ပါတယ်။အင်ရှင်ပြင်သစ်အသင်းကတော့ Euro 2016ပြိုင်ပွဲမှာပိုဆွဲမယ်လို့ထိတ်ဆုံးကရေပန်းစားနေတဲ့အသင်းတစ်သင်းလည်းဖြစ်ပါတယ်။ပြင်သစ်အသင်းကောင်းဆောင် Hugo Lloris ကတော့သူတို့အနေနဲ့ဘာမှလုပ်ပြထားတာမရှိသေးတဲ့အတွက်ပိုဆွဲဖို့ရေပန်းအစားဆုံးအသင်းမဟုတ်ဘူးလို့ပြောလိုက်ပါတယ်။ရိုမေးနီးယားနည်းပြကတော့သူ့အသင်းအနေနဲ့ပြင်သစ်ကိုရင်ဆိုင်ဖို့အဆင်သင့်ဖြစ်နေပြီးတော့ပြင်သစ်ရဲ့တိုက်စစ်ကိုတောင်းခံထားနိုင်မယ်လို့လည်းမျှော်လင့်တယ်ဆိုပြီးတော့ပြောပါတယ်။ရိုမေးနီးယားအသင်းဟာခြေစစ်ပွဲ10ပွဲမှာ9ဂိုးသာပေးခဲ့ရပြီးတော့ခန်းစစ်အကောင်းဆုံးအသင်းတစ်သင်းလည်းဖြစ်ပါတယ်။သူတို့နှစ်သင်းနောက်ဆုံးဆွဲချိန်တွေ့ထားတာမှာပြင်သစ်က9ပွဲနိုင်ပြီးတော့9ပွဲတည်ကျထားပါတယ်။ဒါပေမဲ့နောက်ဆုံးတွေ့ထားတဲ့9ပွဲမှာ4ပွဲကတည်ကျထားတာဖြစ်ပြီးတော့ရိုမေးနီးယားအသင်းပြင်သစ်ကိုနောက်ဆုံးအကြိမ်နိုင်ခဲ့တာကတော့1982တုန်းကဖြစ်ပါတယ်။တဆက်တည်းမှာပဲ Paris မြို့ကအလုံသမားတွေကလည်းဆက်ပြီးတော့သပိတ်မောက်ဖို့လုပ်နေကြပါတယ်။ပြင်သစ်သမရဖရန်ဆွာအော်လန်ကတော့ Euro 2016ပြိုင်ပွဲကိုထိခိုက်အောင်အလုံသမားသပိတ်မောက်ဆန္ဒပြတာတွေလုပ်ဖို့ကြိုးပမ်းနေတာတွေနဲ့ပတ်သက်ပြီးတော့သတိပေးချက်ထုတ်ပြန်ထားပါတယ်။ပြင်သစ်ဟာအုပ်စုအေမာ၊ Romania, Switzerland, Albania တို့နဲ့ကစားရဖို့ရှိပါတယ်ခင်ဗျာ။
အမေရိကတိုက်အလဲပိုင်းနိုင်ငံတစ်ခုဖြစ်တဲ့နေဂါရာဂွာမှာပြင်းအား 6.1 အဆင့်ရှိတဲ့ငလင်တစ်ခုမနစ်ကြာရပြီနဲ့နောက်ပိုင်းကလှုပ်ခတ်သွားပါတယ်။ငလင်ကြောင့်သေဆုံးသူရှိတယ်ဆိုတဲ့သတင်းမျိုးတော့ချက်ချင်းထွက်မလာသေးပါဘူး။ငလင်ဗဟိုပြုလုပ်သွားတဲ့နေရာအနီးကခရီးရန်ဖျားကြောင်တစ်ခုပျက်စီးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငလင်ဟာပွာတိုမိုရာဇန်ဒေသအရှေ့ဖက် 18 ကီလိုမီတာကိုဗဟိုပြုပြီးတော့လှုပ်ခတ်သွားတာဖြစ်ပါတယ်ရှင
်။တော်ကြနေနေခင်နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုနှက်လောင်နဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ကြပါရဲ့ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှားတွေသတင်းဆောင်မတွေထဲမှာအရင်ဆုံးဒီ American သမ္မတရွေးကောက်ပွဲရှင်ပြိုင်မှုအခြေအနေနဲ့စပါမယ်အမေရိကန်သမ္မတဘရက်ကိုဘာမာဟာကလင်တန်ရဲ့ပြိုင်ဘက်ဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့ခြားသာပရင်းနေကအိမ်ပြူတော်မှာတွေ့ဆုံပြီးမှပဲဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့တည်ထောင်နေတဲ့ဟီလာရီကလင်တန်ကိုတရားဝင်ထောက်ခံမှုပေးလိုက်ပါတယ်။အချိန်ကာလတစ်ခုအထိအသေးအတန်မဲဆွဲစည်းရုံးရေးလုပ်ပြီးတဲ့နောက်အိုဘားမားရဲ့ထောက်ခံမှုဟာဒီမိုကရက်တစ်ပါတီအတွင်းစီစီလုံလုံရှိဖို့အတွက်နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်း VOA သတင်းတောက်ဂျင်မဲလုံသတင်းပေးပို့ထားတာကိုရှားဖောင်ကပြောပြပါမယ်ရှင်။
For more than a year now,
သမ္မတဥဘမဟာဆက်ပြီးအချိန်ဆွဲမနေပဲ Hillary Clinton ကိုထောက်ခံမှုပေးလိုက်ပါပြီ။ Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကထုတ်လိုက်တဲ့ဗီဒီယိုတစ်ခုထဲမှာသမ္မတရဲ့ထောက်ခံချက်ကိုထည့်ထားတာပါ
။ Look, I know how hard
ဒီတာဝန်ဟာဘယ်လောက်တောင်ခက်ခဲနိုင်လဲဆိုတာကျွန်တော်သိပါပြီ။ဒါကြောင့်လဲ Hillary ဟာဒီတာဝန်ကိုကောင်းကောင်းထမ်းဆောင်နိုင်မယ်ဆိုတာကျွန်တော်သိတာပါ။တကယ်တမ်းကသမ္မတတာဝန်ကိုထမ်းဆောင်ဖို့သူ့လောက်အရေးချင်းပြေဝတဲ့သူရှိဘူးမဲလို့ကျွန်တော်မထင်ပါဘူး။သမ္မတလုပ်ငန်းတာဝန်ကြီးခြေပုံအောင်လုပ်နိုင်ဖို့စွမ်းရည်တက်သည့်ကရုဏာတရားနဲ့ပြေဝတဲ့စိတ်သဘောဓာတ်သူ့မှာရှိပါတယ်။
Clinton ရဲ့ပြိုင်ဘက် Bernie Sanders ကိုသမ္မတ Obama ကအင်ဖြူတော်မှာတွေ့ဆုံပြီးမှပဲအဲ့ဒီဗီဒီယိုထွက်လာတာပါ Mr. Sanders ကတော့မကြခင်ကာလအတွင်း Clinton နဲ့တွေ့ဖို့စီစဉ်ထားတယ်လို့သတင်းတောက်တွေကိုပြောပါရယ်ဒါအပြင် Republican Party ကသမ္မတလောင်းဖြစ်လာဖို့တည်ကြားနေတဲ့ Donald Trump နဲ့သမ္မတရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါ Democrat Party တညီတညွတ်တည်းရှိနေရေးအပေါ်သူအကောင်းမြင်တယ်လို့လည်းဆိုပါရယ်
I am going to do everything.
Donald Trump American သမ္မတဖြစ်မလာဖို့အတွက်ကျွန်တော်လုပ်နိုင်တဲ့များအားလုံးလုပ်မှဖြစ်တယ်လို့အပြင်းထန်ဆုံးအားစိတ်လှုပ်ဆောင်သွားမှာပါ
Trump ကတော့သူပြောနေကြတဲ့အတိုင်းပဲကလိန်ကတိ Hillary လို့ Clinton ကိုတိုက်ခိုက်ပြီး Twitter ကနေတုတ်ပြန်ပါတယ်ပါတီတွင်းသမ္မတလောင်းရှင်ပြိုင်မှုတွေဟာထင်ထားတာထက်ကိုအချိန်ကြာပြီးအပြင်းအထန်သဘောထားကွဲလဲတာတွေဖြစ်ခဲ့တာပါအဲ့ဒီနောက်မှာတော့ Clinton ဟာ Democratic Party သမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်သွားပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲသမ္မတ Obama ရဲ့ထောက်ခံမှုထွက်ပေါ်လာတာဖြစ်ပါတယ်အင်္ဂါနေ့တုန်းကကယ်လီဖိုးနီးယားပြည်နယ်အပါအဝင်ပြည်နယ်6ခုပနာမရွေးပွဲတွေထဲပြည်နယ်4ခုမှာအနိုင်ရပြီးတဲ့နောက်ထောက်ခံသူတွေကိုကလင်တန်ကကျေးဇူးတင်ကြောင်းပြောပါရယ်
။ So we all
ကျမတို့အရင်ကကြိုးပမ်းခဲ့သူတွေကိုကျမတို့တိတ်ကျေးဇူးတင်ရပါမယ်။ဒီညဟာအားလုံးအတွက်ဖြစ်ပါရယ်
။ Mr. Sanders ဟာနယူးယောက်ပြည်နယ်အထက်လွှတ်တော်မှ Chuck Schumer အပါအဝင်သူ့ရဲ့လှုပ်ဖော်ကင်ဘက်ဒီမိုကရက်အထက်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပါရယ်။ Sanders ဟာကလင်တန်ကိုတိတ်မကြခင်မှာပဲထောက်ခံမှုပေးမယ်လို့ဒီမိုကရက်တွေကမျှော်လင့်ထားတဲ့အကြောင်းလှစ်လာသူCarl Conte ကပြောပါတယ
် I would expect Sanders
လုံးလုံးအပြည့်အဝကြီးမထောက်ခံဘူးဆိုရင်တော့မှအစိုးမှ Sanders က Clinton ကိုထောက်ခံမယ်လို့ကျွန်တော်မျှော်လင့်ပါတယ်အခုမေးရမှာကပါတီပြန်ညီညွတ်အောင်ဘယ်လိုလုပ်ကြမလဲဆိုတာနဲ့ Sanders အနေနဲ့ဘ ဘလို့ကူညီခြင်းတလဲဆိုတာပါပဲ
ဒီမိုကရက်တစ်ပါတီတွင်ပနာမရွေးပွဲတွေကပြင်းထန်ပေမဲ့လည်းအဆုံးမှာတော့ထရမ့်ကြောင့်ညီညွတ်သွားကြမယ်လို့လေလာသူတွေကမြင်ပါတယ်။လာမယ့်သတင်းပတ်မှာတော့ကလင်တန်နဲ့သမ္မတအိုဘားမားတို့ဝစ်ကွန်ဆင်ပြည်နယ်မှာပထမဦးဆုံးအကြိမ်ပူရဲမဲဆွယ်စည်းရုံးကြပါလိမ့်မယ်ရှင်။
ဒါမဲ့ဒီဇင်ဘာလတနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကန်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါစင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေမြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်လဲစသည်အားဖြင့်အခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဒီအမေရိကန်တန်ရဲ့ထိုင်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုနှာစင်ကြရပါတော့မယ်။ပြည်တွင်းငင်းချင်းနဲ့အမျိုးသားရင်ကြားစီရေးကိုဦးစားပေးလှုပ်ဆောင်ပြီးမှဖွဲ့စည်းပုံပြင်ဆင်ရေးကိုလှုပ်ဆောင်သွားမယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောလိုက်ပါတယ်။အချိန်ကာလသတ်မှတ်ချက်ကိုတိတိကျကျပြောမသွားဘဲနိုင်ငံရေးအရာအချိန်ကိုက်ဆောင်ရွက်ဖို့သာလိုအပ်တဲ့အတွက်လှုပ်တဲ့အချိန်ကာလကိုစောင့်ဆိုင်လှုပ်ဆောင်မယ်လို့ဆိုပါတယ်။သတင်းပြည်စုံကို VOA သတင်းတောက်မိခါကပေးပို့ထားပါတယ်ရှင်
။ဒီကနေ့ပထမအချိန်ပြည်သူ့လွှတ်တော်အစည်းအဝေးတွေရန်နာလိုက်ချိန်မှာပြည်သူ့လွှတ်တော်ရဲ့လှုပ်ဆောင်ချက်အချို့နဲ့ပတ်သက်ပြီးလွှတ်တော်ဥက္ကဋ္ဌကမီဒီယာတွေနဲ့တွေ့ဆုံချိန်မှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲကာလကလေးကဂတိကဝတ်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးလွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအခုလိုပြောပါရယ်
။ဒီနေ့မှလုပ်နေတဲ့ထဲထဲဝင်လုပ်နေတဲ့လူတွေတော်မှဘရော့ပြိမဲ့မပြိမဲ့ဘယ်သူမှမခံနိုင်ဘူး။ပြည်တိုင်းညံ့ရေးရသည်ဖြစ်စေမရသည်ဖြစ်စေရပြီးသည်ဖြစ်စေမျိုးသားပြန်တဲ့တင့်ညာရေးကိုတိစောက်နိုင်ပြီတယောက်နဲ့တယောက်ယုံကြည်မှုရှိပြီတယောက်နဲ့တယောက်အပြန်အလှန်နားလည်မှုရှိပြီဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကကျွန်တော်သွားမှာမသွားဘူးလို့ကျွန်တော်မပြောဘူး။အဲ့တော့ကျွန်တော်တို့ကိုယ်နဲ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရနေတာကိုကျွန်တော်တို့ကိုယ်နဲ့ကအခုလောကကံရတာပေါ့ဒီအခက်ခဲရှိတာပေါ့နော်ကျွန်တော်မှာအကန့်အသတ်ရှိတာပေါ့ဒါကိုကိုကရမှလုပ်မယ်မဟုတ်ဘူးကျွန်တော်ပြောတာအဲ့လိုမဟုတ်ဘူးကျွန်တော်ပြောတာဒါအမျိုးသားပြန်လည်တင်းညာနဲ့ပြည်တွင်းညာရေးဦးစားပေးတော့အခုလုပ်နေတယ်ဒါပေမဲ့ကျွန်တော်တို့တက်တန်းမှာပေါ့နော်တက်တန်းမှာဆိုတာအများကြီးလည်းမဟုတ်ပါဘူးအချက်ညာညာမြောင်ကျွန်တော်ဒီပြင်ဆင်ရုပ်လည်းကျွန်တော်လုပ်မှာ
ပြည်တွင်းညာရေးနဲ့အမျိုးသားရင်ကြားစည်းရေးကိုဦးစားပေးလှုပ်ဆောင်ပြီးမှဖွဲ့စည်းပုံပြင်ဆင်ရေးကိုလှုပ်ဆောင်မယ်လို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးအချိန်ကာလသတ်မှတ်ချက်တစ်ခုကိုတော့တိကျစွာဖြေကြားခဲ့ခြင်းမရှိပါဘူး။ဖွဲ့စည်းပုံပြင်ဆင်ရေးဟာအချိန်နဲ့အချိန်ခါကောင်းကိုစောင့်ဖို့လိုတယ်လို့ဦးဝင်းမြင့်ကပြောပါရယ်
။ဟုတ်တယ်အချိန်နဲ့အချိန်ခါပဲရှိတယ်လေ။ဒါတခုနိုင်ငံရေးမှာတိုင်ငင်အရေးကြီးတယ်။ခါရုတင်ရမလားမတင်ရမလားမသိဘူး။မြန်မာနိုင်ငံရေးတိုင်းမှာဆော်ဒူမင်းစစ်ကြုံတော့အကုန်ကုန်လာပေါ့တိုက်ပွဲရှုံးတယ်ဒါပဲတူနဲ့တူရင်ကျွန်တော်ဖြစ်နေ
တယ်ဒီပြင်လွှတ်တော်ဥက္ကဋ္ဌအပါဝင်တမရနဲ့အစိုးရအဖွဲ့ဝင်အချို့ကာကွယ်ရေးဦးစီးချုပ်တို့ပါဝင်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုတော့အစိုးရတစ်တက်ပြီးနောက်ပိုင်းဒီကနေ့ဒီအချိန်ထိခေါ်ယူနိုင်ခြင်းမရှိသေးပဲဘယ်တော့ခေါ်နိုင်မလဲဆိုတာကိုလည်းသူ့အနေနဲ့အတိအကျမပြောနိုင်သေးဘူးလို့ဦးဝင်းမြင့်ကရှင်းလင်းပြောကြားခဲ့ပါတယ
်ဖွဲ့စည်းပုံနဲ့ပြန်ကြည့်လိုက်ပါဦးကာလုံစည်းဝေးကကျွန်တော်ခေါ်လို့ရတဲ့ကိစ္စမဟုတ်ပါဘူးခေါ်မှကျွန်တော်တို့ကတက်ရအဲ့တော့ကျင်းပဖြစ်မယ်မကျင်းပဖြစ်ဘူးကျွန်တော်ဘယ်လိုလုပ်သိနိုင်မှာလဲဒါယူလို့ရှိရင်ကျွန်တော်ပြောတာခေါ်ဝင်ရှိတဲ့လူကခေါ်မှကျွန်တော်တို့ကအဖို့ကျွန်တော်တို့ကတက်ရကျင်းပဖြစ်မယ်မကျင်းပဖြစ်မလားဆိုတာကခေါ်ဝင်ရှိတဲ့သူရဲ့ decision သူ decision ကိုကျွန်တော်ကအကြမ်းမြင်မရဘူ
းပြီးခဲ့တဲ့လွတ်တော်အစည်းအဝေးအတွင်းနိုင်ငံတော်အတိုင်းအမြင်ပုံကိုဆိုင်ရာဥပဒေကြမ်းကိစ္စအပါအဝင်လွတ်တော်တွေဆွေးနွေးချက်အချို့မှာအမျိုးသားဒီမိုကရေစီလွှတ်တော်အမတ်တွေနဲ့တက်မတော်သားကိုယ်စားလှယ်တွေအကြားမှာတင်းမာမှုအချို့ရှိခဲ့ပါတယ်။ဒီနောက်ပိုင်းမှာလည်းလွှတ်တော်ဥက္ကဋ္ဌအနေနဲ့အစိုးရဘိုင်းနဲ့ပတ်သက်ပြီးကာကွယ်ပေးမှုတွေရှိခဲ့တယ်လို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်။ဒီပေါ်မှာဦးဝင်းမြင့်ကတော့ညှင်းဆန်ထားပါတယ်။ အစိုးရဘိုင်းကိုကာကွယ်ပေးမှုမရှိဘဲဥပဒေကြောင့်နဲ့ထိန်းចောင်းတဲမဲ့သွားဖို့လှုံ့ဆောင်သွားမယ်လို့ပြောဆိုခဲ့ပေမဲ့ဘလောက်ထိထိန်းចောင်းနိုင်မလဲဘလောက်ထိထိန်းចောင်းသွားမလဲဆိုတာကိုတော့အတိအကျဖြေကြားနိုင်ခဲ့ခြင်းမရှိပါဘူး။လွှတ်တော်အနေနဲ့မေးခွန်းတွေအဆိုတွေမေးမြန်းနာမှာပိတ်ပင်တားဆီးမှုမရှိဘဲဤစနစ်အရာဥပဒေအတိုင်းလိုက်နာကလွှတ်တော်ကိုယ်စားလှယ်တွေကိုဥပဒေနဲ့ညီလှုံ့ဆောင်နိုင်တဲ့လွှတ်တော်ကိုယ်စားလှယ်တွေဖြစ်ဖို့ထိန်းចောင်းသွားဖို့ပဲရှိတယ်လို့ဥဝင်မြင့်ကဖြေပါတယ်။လက်ရှိမှာတော့တိုင်းရင်းသားပါတီအချို့ကတင်လာတဲ့အဆိုတွေကိုမေးခွန်းတွေအနေနဲ့ပြောင်းလဲမေးစီခဲ့တာ။နောက်ပြီးမေးခွန်းမေးမြန်းနာမှာလည်းအစိုးရဘက်ကဥက္ကဋ္ဌအနေနဲ့ကာကွယ်တာတွေရှိနေတယ်လို့လွှတ်တော်ဥက္ကဋ္ဌကိုဝေဖန်နေတာတွေရှိနေပါတယ်ရှင်။
ဖွဲ့စည်းပုံပြင်ရေးတဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်သွားမယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့ပြောကြားချက်အကြောင်းမိခစုံစမ်းတင်ပြသွားတာပါ။အခုအပြစ်ရဲ့ရေးနဲ့ငြိမ်းချမ်းရေးဘက်ကိုဆက်ပါအောင်မယ်ရှင်။ပြီးခဲ့တဲ့သမရဦးသိန်းစိန်လက်ထက်ကတနင်္ဂနွေနေ့အပြစ်ခတ်ရက်စက်ရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးခွင့်မပြုခဲ့တဲ့တအောင်ပလောင် TNLA ကိုကတ် MNNDAA ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကို NLD အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့2021ရာစုပင်လုံးညီလာခံအကျိုးပြင်ဆင်ရေးကော်မတီကတွေ့ဆုံဖို့ရှိပါတယ်။ဒါနဲ့ပတ်သက်လို့တမရဘက်ကလည်းသဘောတူတယ်လို့တမရယုံဝင်ကြီးဌာနပြောခွင့်ရသူကပြောပါတယ်။သတင်းအပြည့်စုံကို VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ NLD အစိုးရတက်လက်ထက်မှာ21ရာစုပင်လုံးညီလာခံအကျိုးပြင်ဆင်ရေးကော်မတီအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စရေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးရသေးတဲ့တအံပလောင် TNLA ကိုကန် MDAA ရခိုင်တပ်မတော် AA တို့နဲ့မကြခင်မှာတွေ့ဆုံညှိနှိုင်းမှုရှိပါတယ်။အစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့တွေ့ဆုံဆွေးနွေးမယ့်အပေါ်တပ်မတော်ဘက်ကလည်းသဘောတူထားတယ်လို့သမရယုံဝင်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေးကပြောပါတယ်
။အဲဒီ၃ဖွဲ့ကိုဆွေးနွေးရမယ်၊ကြီးတွေ့ရမယ်၊တွေ့ဆုံရမယ်၊ဆွေးနွေးရမယ်။အဲ့ဒါမှာသူတို့ဘလို့ပါလာနိုင်များဆိုတော့ကျွန်တော်အဖြေရှာလို့ရမယ်။အဲ့ဒါကိုအဲ့လိုဆွေးနွေးရမယ်၊တွေ့ဆုံရမယ်ဆိုတော့တပ်မတော်လည်းသဘောတူတယ်။ဘောဒူရတဲ့ကျွန်တော်တို့စက်ကောင်လေးနဲ့မှာတက်မတော်ကကိုယ်စားလှယ်ထက်ပွဲတာ
တနိုင်ငံလုံးအပြစ်ခတ်ရက်စရေး NCA လက်မှတ်မထိုးထားတဲ့အဖွဲ့တွေနဲ့တွဲဆုံညှိနှိုင်းမှုဖွဲ့စည်းထားတဲ့21ရာစုပင်လုံးအကျိုးပြင်ဆင်ရေးစက်ကော်မတီနဲ့မှာတက်မတော်ဘက်ကကိုယ်စားလှယ်တွေပါဝင်ပြီးသားဖြစ်တယ်လို့ဦးစောထေးကပြောပါတယ်တက်မတော်အနေနဲ့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာတော့အဲ့ဒီမဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့ကို NCA မှာပါဝင်လက်မှတ်ရေးထိုးဖို့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာလည်းဖြစ်ပါတယ်အစိုးရဘက်ကကံလန့်မှုကြောင့်မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့21ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနဲ့မကြခင်မှာတွေ့ဆုံဖို့ရှိပြီးအချိန်နဲ့နေရာကိုတော့အတိအကျမသတ်မှတ်ရသေးဘူးလို့တအံပလောင်တပ်ဖွဲ့ TNL ရဲ့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကပြောပါတယ်
ဒီတုံးဖွဲ့လုံးပေါ့နော်တုံးဖွဲ့လုံးကိုတကယ်နဲ့သူကတွေ့ဆုံနေရတယ်အဲဒါကသူဒီလူကြီးတွေနဲ့သူကဆက်ဆက်တော့ဒီမှာအဲ့တော့
တအံပလောင်တပ်ဖွဲ့ TNL ကိုကန် MDAA ရခိုင်တမရော AA စတဲ့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ပတ်သက်လို့တမရောဘက်ကသဘောထားပြောပြောင်းလာရင်ငြင်းချင်းဆွေးနွေးမှုတွေပိုပြီးအဆင်ပြေလာနိုင်တဲ့သဘောရှိတယ်လို့သူကဆက်ပြောပါတယ
်တပ်ပလောင်တမောတူရေဆိုတော့ပိုပြီးအဆင်ပြေတယ်ပေါ့နော်ဘူရဒီအတမရောကတို့ပြောတဲ့ဒီဖွဲ့တွေကလက်နက်စုရမယ်လက်နက်စုမှဒီငြင်းချင်းစစ်ကပြောမှာဆိုတော့ MU ကြိုးကြတာလည်းရှိတယ်အခုလူမျိုးတို့ခွင့်ပြုရဆိုရင်တော့ဘူဘီအဆင်ပြေတော့ညီတိုင်းမှုကဘူဘီအဆင်ပြေလာတဲ့အခြေအနေရှိတော့ပေါ့
ပြီးခဲ့တဲ့ဇွန်လ3ရက်နေ့မှာပြည်အောင်စုညီငယ်ညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနှစ်နဲ့ UNFC ကဖွဲ့စည်းထားတဲ့နိုင်ငံရေးဆိုင်ရာညီနိုင်ဆွေးနွေးရေးကိုယ်စားလှယ်ဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးမကြခင်မှာ UNFC မှာမပါဝင်တဲ့ဝပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်မိုင်းလာအဖွဲ့ NDA တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်ပြည်ခဲ့တဲ့မေလကုန်ပိုင်းကပြည်တော်စုညီငယ်ညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဖွဲ့စည်းခဲ့ပြီး NCA လက်မှတ်ထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းဆွေးနွေးဖို့အပြင် NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့ညှိနှိုင်းဖို့စက်ကော်မတီနှစ်ခုဖွဲ့ပြီးတာဝန်ပေးခဲ့တာလည်းဖြစ်ပါတယ်ရှင
်ပြည်တွင်းညီငယ်ချင်းရဲ့လက်နက်ကိုင်အဖွဲ့တွေအပြစ်ရရေးအစိုးရတည်ရ27ရာစုပင်လုံးညီလာခံအကျိုးပြင်ဆင်ရေးကော်မတီနဲ့တွေ့ဖို့ရှိတဲ့အကြောင်းမမြင့်မြင့်ခိုင်စုံစမ်းတင်ပြသွားတာပါအခု2016ဥရောပဖလားနဲ့ပြင်သစ်အတွက်စိန်ခေါ်မှုအကြောင်းကိုပြောပြပေးပါအောင်မယ်ရှင်ရည်ကြီးမှုတွေစန္ဒပြမှုတွေအကြမ်းဖက်တိုက်ခိုက်ဖို့ချိန်ချောက်မှုတွေလို့ပြဿနာပေါင်းစုံကြုံနေရတဲ့အချိန်မှာလနဲ့ချီပြီးကျင်းပသွားမယ့်2016ခုနှစ်ဥရောပဖလားဘောလုံးပွဲကိုဒီကနေ့ပါရီမြို့မှာစတင်တော့မှာဖြစ်ပါတယ်။ဘောလုံးပရိသတ်တွေပြင်သစ်နိုင်ငံကိုတဖွဲ့ဖွဲ့ရောက်လာနေတဲ့အချိန်မှာပဲဒီဘောလုံးပွဲကိုတိုက်ခိုက်ဖို့စီစဉ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့လူတယောက်ကိုယူကရိန်းရဲတွေကဖမ်းဆီးထားပါတယ်။ဒါပေမဲ့ပါရီမြို့တော်မှာတော့ပွဲတော်ရာသီအဖြစ်စိတ်ဓာတ်တွေလန်းဆန်းတက်ကြွနေကြတာပါ။ VOA သတင်းတောက် Lisa Bryant ပါရီကနေပြီးတော့ပြပို့ထားတဲ့သတင်းဆောင်ပါကိုဥကျော်စံသားကပြောပြပါမယ်ရှင်
စဘာဝအန်ဒီရီကတော့နောက်ဆုတ်သွားခဲ့ပါပြီ။ပါရီမျိုးနဲ့တခြားနေရာတွေမှာအတော်မြင့်တက်ခဲ့တဲ့ရည်ကြီးမှုလည်းပြန်ကျသွားခဲ့ပါပြီ။ဒါပေမဲ့ယူရို2016ဘောလုံးပွဲလည်းအကြမ်းမဲ့ပရိသတ်တွေဟာရှင်တွေနဲ့တော့တွေ့ရပါလိမ့်မယ်။ဒါမှမဟုတ်လည်းပြင်သစ်တွေကြော်ကြတဲ့သပိတ်ပေါက်မှုတွေနဲ့တွေ့ရပါလိမ့်မယ်။ Air France လေယာဉ်မှုတွေဟာဘောလုံးပွဲစပြီးနောက်တစ်နေ့စနေနေ့မှာသပိတ်မှောက်ဖို့ချင်းချောက်ထားပါလေ။အခုလက်ရှိမိသားသပိတ်ကြောင့်တော်ဖစ်နာဂျီတယောက်လီယွန်မျိုးကနေပါရီကိုလာဖို့ယထာမရှိဖြစ်နေပါတယ်သူကတော့ဒါသဘာဝပဲဖြစ်ဦးဖြစ်စဉ်ပဲလို့ဆိုပါတယ
်ဘာသာစံပေ souvent c'est l'habitant français le français entre guillemets c'est le
ပြန်တဲ့လူမျိုးတွေဟာဆန္ဒပြတဲ့နေရာညီးတွားတဲ့နေရာမှာနာမည်ကြီးပါတယ်ကဘာကျော်အခမ်းအနားတွေကိုစောင့်နေကြတာအဲ့ဒီမှာလုတ်ပြလိုက်ရင်အစိုးရကပြစ်ထားလို့မရဘူးလေဒါဖြစ်နေကြပါပဲ
အမေရိကန်ခရီးသွားမိုက်ကယ်မော်ရယ်လစ်ကတော့ပြင်သစ်ဘောလုံးအသင်းကိုအားပေးမဲ့သူကသူကတော့ဒီအခုဖြစ်နေတဲ့အခြေအနေကိုသိကြူးဆိုင်ပုံမရပါဘူ
း Everything here is still beautiful the town still running everything like that so
ဒီမှာအားလုံးတိတ်လှတယ်မျိုးကြီးကလည်းအသက်ဝင်လှုပ်ရှားနေတာပဲကျွန်တော်တိတ်ကျေနပ်ပါတယ်
ပိုရေးကြီးရဲ့ဆွေးငွေတစ်ခုကတော့ပါရီမှာမိနစ်တုန်းကလိုအကြမ်းဖက်တိုက်ခိုက်မှုဖြစ်လာလိမ့်မလားဆိုတဲ့ကိစ္စပါအစိုးရကတော့ဘယ်တစ်ခုမှအလစ်မပေးပါဘူးအရေးပေါ်အခြေအနေတွေကိုစက်တန်းတိုးထားပါတယ်လုံခြုံရေးအရာ900အထိမကြုံစဘူးတိုးမြင့်ထားပါတယ
်ဘာ bien sûr faut y penser mais après si tout le monde y pense personne va aller
ဒီကိစ္စကိုကျွန်တော်တို့စဉ်းစားရမှာပါတိတ်ရေးကြီးခွင့်ချက်လုပ်နေလေဘောလုံးခွင့်တွေစီဘယ်သူမှသွားတော့မှာမဟုတ်တော့ပါဘူး
ပြင်သစ်သမ္မတဖွန်ဆော올ွန်ကတော့ဒီဘောလုံးပွဲကိုဥရောပပွဲတော်တစ်ခုလို့ကျင်းပကျင်းနေတာပါပြဿနာတွေဘယ်လိုပဲရှိရှိပရီမျိုးတော်မှာကတော့တကယ်ပွဲတော်ကြီးလိုပါပဲယူရိုချန်ပီယံဘောလုံးပွဲအတွက်ပဲလားဒါမှမဟုတ်နွေရာသီရောက်လာလို့လည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်ခင်ဗျာ
ဥကြဆန်တာပြပြသွားတာပါရှင်အခုကျမတို့အတန်းနှစ်နေတဲ့ Radio CC PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြရမှာပါရှင်အခုညနေပိုင်းအစီအစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါဦးမယ်ရှင်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုသမ္မတဘာရက်အိုဘားမားကဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်နဲ့တရားဝင်အဆိုပြုလိုက်ပါပြီ။ရီပူဘလီကန်ပါတီဘက်ကသမ္မတလောင်းဖြစ်လာဖို့တည်ချနေတဲ့ဒေါ်နယ်ထရမ့်ကိုအနိုင်ရဖို့ပါတီရင်းညှိညွတ်ရေးတိစောက်တဲ့အနေနဲ့မစ်ကလင်တန်ရဲ့ပါတီရင်းပြိုင်ဖက်ဘာနီဆန်နာစ်နဲ့ကြာရာပြင်းနေကတနအီကြားတွေ့ဆုံပြီးမှပဲအခုလိုအဆိုပြုလိုက်တာပါ။ဟီလာရီလောက်သမ္မတတာဝန်နဲ့ထိုက်တန်တဲ့သူတခြားမရှိနိုင်ဘူးလို့သူထင်တဲ့အကြောင်းသမ္မတတာဝန်ထမ်းဆောင်ဖို့လိုအပ်တဲ့ရေးစွမ်းသက်သည့်အဖြစ်ရှိတယ်လို့စာနာနားလည်ပြီးကျင်နာတနာတတ်တဲ့သူတယောက်ဖြစ်တဲ့မစ်ကလင်တန်ကိုထောက်ခံတဲ့အကြောင်းနဲ့ဟီလာရီနဲ့အတူရပ်တည်ပြီးတော့လာမယ့်ရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးသွားမယ်လို့ကလင်တန်လှုပ်ရှားမှုအဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုခွဲထဲမှာသမ္မတအိုဘားမားကပြောသွားပါတယ်။ Israel နိုင်ငံ Tel Aviv မြို့မှာလူ၄ယောက်သေဆုံးပြီး၅ယောက်ဒဏ်ရာရခဲ့တဲ့ပုတ်ထိုးနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတန်ရရှိလူနောက်တူကို Israel လုံခြုံရေးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။၃ယောက်မြောက်အဖမ်းခံရသူကိုတော့ Jordan မြစ်အနောက်ဖက်ကန်ယတ်တာမြို့မှာဂျာရာပရီနေ့ကဖမ်းဆီးလိုက်တာပါ။ပုထုံးနေတော့ကဈေးဝယ်တွေညစာစားနေသူတွေနဲ့စီကားနေတဲ့ဈေးတခုထဲပြစ်ခတ်တိုက်ခိုက်ခဲ့ကြတဲ့ရတမျိုးကပါလက်စတိုင်းဝန်ွယ်ညီအကိုနှစ်ဦးနဲ့အတူအခုဖမ်းဆီးခံရသူတို့ပူပေါင်းတိုက်ခိုက်ခဲ့ကြတာလို့အစ္စရေးဝန်ကြီးချုပ်ဗက်ဂျမန်နာတန်ယာဟူကပြောပါရယ်သူတို့ကတော့လောလောဆယ်အကျဉ်းထောင်ထဲမှာထိန်းထားပါရရှင်ဆီးရီးယားနိုင်ငံအတွင်းတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့မြို့တမျိုးကိုလင်းနှစ်အတွင်းပထမဆုံးအကြိမ်ဖြစ်နိုင်ငံတကာကူညီရေးအဖွဲ့တွေကနေအစားအသောက်နဲ့လူမှုကူညီရေးပစ္စည်းတွေကိုပေးပို့ခွင့်ရလိုက်ပါပြီ။ဆီးရီးယားနိုင်ငံတွင်တပုံတွေထိန်းချုပ်ထားတဲ့ဒေသအတော်များများထံလူမှုရေးအဖွဲ့တွေတွားရောက်ခွင့်ကိုအစိုးရကခွင့်ပြုပေးလိုက်တာပါ။မြို့တော်ဒမတ်စကတ်အနောက်တောင်ပိုင်းကဒလာယာမြို့ခံတွေအတွက်တလစာအစားအသောက်တွေနဲ့ဆေးဝါးတွေပေးပို့ခွင့်ကိုဆီးရီးယားအာရဗ်လာချာနီအဖွဲ့နဲ့ကုလသမဂ္ဂကိုမနေ့ကြာပြီနေ့ညကမှခွင့်ပြုပေးလိုက်တာဖြစ်ပါတယ်ရှင်။
တခြားနဲ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာတာဝါလီဖြစ်ပါတယ်ကျွန်မခွားညိုပါရှင် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOE Internet ဆာမျက်နှာ barmis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.